င်ကုန်တိုင်းဒေသကြီးတငကြောခရိုင်တောင်ကလာပါမြို့နယ်ပြင်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနလူထုအခြေပြုပို့ဌာန Community Center ခန့်မှတွင်ယနေ့မွန်းလ3နာရီချိန်ကလူငယ်နေဘဝတံပိုသိပညာပေးဆွေးနွေးပွဲတော်ရှိုးပြုလုပ်ဆောင်ခဲ့ပါသည်။အဆိုပါဆွေးနွေးပွဲတော်ရှိုးတွင်မြို့နယ်ပြင်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနဦးစီးအရာရှိဒေါက်ခင်ဆွေနှင့်ကလူငယ်တွေဘဝကိုတံပိုးရှိစွာကြင်ကြံနေထိုင်တဲ့ပုံတံပိုးရှိတဲ့ဘဝကိုတံပိုးတည်အောင်လူငယ်တွေအတွက်အကြံပြုဆွေးနွေးချက်များကိုမေးမြန်းဆွေးနွေးခဲ့ရာစာအုပ်စာတောင်ချင့်မြှင့်လူသူများအသင်းဘုတ်ကလပ်ဖွဲ့ဝင်ဆိုင်းဆီယာမမျက်မြင့်စုဝေကျုံမငယ်ကယခုလိုတည်ပြပေးဆွေးနွေးခဲ့ပါတယ်
ဟုတ်ကဲ့ဆရာမကြီးမင်္ဂလာပါရှင်ကျွန်တော်တို့ဒီနေ့ပေါ့နော်အသိပညာပေးဆွေးနွေးဝဲတော်ရှင်တွေမှာအဲပထမအောင်ဆုံးဆရာမကြီးရဲ့နာမည်လေးနဲ့မိတ်ဆက်ပေးပါဦးရှင
်ဟုတ်ကဲ့အားလုံးပဲမင်္ဂလာပါရှင်ကျွန်မတို့ဆိုင်းဆီယာမမျက်မြင့်စုဝေကျုံမငယ်ဖြစ်ပါတယ်ရှင်
ဟုတ်ကဲ့ပါရှင်ဆရာမကြီးဒီနေ့ပါဆိုလို့ရှိရင်ကျမတို့လူငယ်နဲ့ဘဝတံမိုးဆိုတဲ့ခေါင်းစဉ်လေးနဲ့ဆွေးနွေးသွားမှာဖြစ်တဲ့အတွက်ပေါ့နော်ပထမအဦးဆုံးအနေနဲ့ဆရာမကြီးအနေနဲ့ပေါ့နော်ဒီလူငယ်တွေမှာသူတို့ရဲ့ဘဝကိုတံမိုးရှိရှိပေါ့နော်အဲနေထိုင်မှု
ဟုတ
်ဘလိုမျိုးတွေလိုအပ်တယ်လဲပေါ့နော်ဘလိုမျိုးကြင်ကြံနေထိုင်သင့်တယ်လဲဆိုတာလေးကိုလည်းဆရာမကြီးအနေနဲ့ဆွေးနွေးပေးပါအောင်ရှင
်ဟုတ်ကဲ့အားလုံးပဲမင်္ဂလာပါရှင်လူငယ်တွေမကပါဘူးလူကြီးလည်းတံမိုးရှိပါတယ်လူငယ်လည်းတံမိုးရှိပါတယ်ဘာကြောင့်လဲဆိုတော့ဘဝတစ်ခုမှာဖြတ်တန်းနေတဲ့ကာလမှာမိမိကိုမိမိကောင်းမွန်သောထိန်းချုပ်ကိုယ်ကဲမှုများဖြင့်နေထိုင်မှသာလျှင်တန်ဖိုးရှိတဲ့ဘဝကိုပိုင်ဆိုင်နိုင်ကြမှာဖြစ်ပါတယ
်။
လူငယ်ရွယ်မှာကျမတို့ဘာလုပ်ရမလဲဆိုတော့စာပေတင်ကြရမယ်။လေ့လာတင်သောအကြောင်းအရာများကိုလည်းလေ့လာရမယ်။ကောင်းမွန်သောဖြတ်သန်းနည်းဖြင့်ဖြတ်သန်းနိုင်အောင်အိမ်နဲ့ကျောင်းကျောင်းနဲ့ကျောင်းကြားမှာတာဝန်ကြီးဖို့လည်းလိုအပ်ပါတယ်။အဲ့တာဝန်တွေကဘာလဲဆိုတော့ကျောင်းသားဖြစ်တဲ့အတွက်ကြောင့်စာတင်ကြရပါမယ်။တနေ့တစ်တန်းမှန်မှန်အောင်ခြင်းဖြင့်မိမိတို့ဘဝကိုတန်ဖိုးရှိတဲ့ဘဝကိုပိုင်ဆိုင်နိုင်မှာဖြစ်ပါတယ်။အနာဂတ်ဘဝခရီးလမ်းမှာလည်းအဲ့ဒီလူငယ်တွေကလူကြီးဖြစ်လာရင်မိမိတို့ဘဝကိုလူကြီးဘဝနဲ့ရှောက်လန်းရမှာဖြစ်တဲ့အတွက်ကြောင့်မိမိတို့ကိုယ်တိုင်ကကောင်းမွန်တန်ဖိုးရှိသောဘဝကိုပိုင်ဆိုင်မှသာလျှင်သူတို့ရက်တည်နေတဲ့အဲ့ဒီပြစ္ဆုတ်ပံကာလလို့ခေါ်မဲ့လူကြီးဘဝမှာလည်းတန်ဖိုးရှိရှိနေနိုင်နိုင်မှာဖြစ်ပါတယ်။ဒါကြောင့်လူငယ်လေးဘဝနဲ့စပြီးတော့ကောင်းမွန်စွာစာပေတင်ကြရမယ်။အချင်းစာရိတ္တကောင်းမွန်ရမယ်။ကျမ်းမာရေးကောင်းမွန်ညီညွတ်မြတ်တာနေထိုင်ရမယ်။ဘာပဲပြောပြောဒီလိုတည်တည်လေးလေးဆဆနဲ့ကြည့်ခဲ့တဲ့ပုံကူများဆူဆုံးမာတာကိုအာနာခံမယ်ဆရာဆရာမများတင်ကြပို့ချတာကိုနာခံပြီးတော့မိမိတို့ဘဝကိုရှောက်လှမ်းမယ်ဆိုရင်တန်ဖိုးရှိတဲ့လူငယ်လေးတွေဖြစ်လာမှာမလွဲပါဘူးရှင
်ဟုတ်ကဲ့ပါရှင်ဆရာမကြီးဆက်လက်ပြီးတော့ပေါ့နော်ဒ
ီဟုတ်ကဲ့
တန်ဖိုးရှိတဲ့ဘဝပေါ့နော
်ဒီဘဝကိ
ုတန်ဖိုးသိအောင်ပေါ့ကလေးတွေပေါ့နော်ဒီလူငယ်တွေအတွက်ပေါ့ဆရာမကြီးအနေနဲ့ဒီကြကြံပြူဆွေးနွေးဆရာမကြီးရှိရင်လည်းဆွေးနွေးပေးပါအောင်ရှင
်ဟုတ်ကဲ့အခုကတော့အခုဒီကာလတွေပေါ့လေကဘာကြီးမှလည်းတအားကိုခင့်ပြီးဖွံ့ဖြိုးတိုးတက်ပြီးတော့စမှုအတတ်ပညာတွေလည်းတအားများပြားပါတယ်။အဲ့တော့မိမိတို့ကမိမိတို့ဘဝအတွက်မလိုအပ်ဘူးလို့ယူဆတဲ့ဟာတွေလည်းရှိနေပါတယ
်
။အဲ့တော့အမြင်လွဲမှားစွာဖြင့်အသိလွဲမှားစွာဖြင့်နေခြင်းထိုင်ခြင်းပြုမှုကျင့်ကြံခြင်းမျိုးကိုမလုပ်မိဖို့အတွက်ကိုကိုယ့်ကိုယ်ကိုယ်လည်းဆုံးမဖို့လိုအပ်ပါတယ်။လူငယ်လေးတွေကဘာပဲပြောပြောလမ်းလွဲမလိုက်ဖို့အဲ့ဒါမှားသောလူတွေလည်းရှိကြမှာပဲ။အဲ့မှားသောလမ်းကိုမိမိတို့မလိုက်မိဖို့အတွက်ကိုမိမိတို့ကိုယ်၌ကိုယ်၌ကဒါအသိတရားလေးနဲ့ကိုယ့်ကိုယ်ကိုယ်လည်းချိန်ရပါမယ်။မိမိတို့နေထိုင်တဲ့ဘဝလေးဒီဘာပဲပြောပြောကောင်းမှုလိုအပ်ပါတယ်အထူးသဖြင့်တစ်နှစ်တစ်တန်းမှန်မှန်အောင်မှမိမိရဲ့ကြိုးစားအားထုတ်မှုဒီတန်ဖိုးရှိမှဖြစ်သည့်အတွက်ကြောင့်တားငယ်သမီးငယ်များတစ်နှစ်တစ်တန်းမှန်မှန်အောင်ရမယ်ဘဝရည်မှန်းချက်များတွေလည်းကောင်းမွန်အောင်အတွက်ကိုဒါကြိုးစားတင်တယ်လို့ကျွန်မအကြံပြုချင်ပါတယ်ရှင်ဟုတ်ကဲ့ပါရှင်
ဆရာမကြီးကိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်
ဟုတ်ကဲ့ပါရှင်
ဆွေးနွေးပွဲတော်ရှိုးတွင်လူငယ်တွေဘဝတစ်ခုဖြတ်တန်းနေသည့်ကာလတွင်ကောင်းမွန်သည့်ထိန်းချုပ်ကိုယ်ကဲမှုများဖြင့်နေထိုင်မှသာတန်ဖိုးရှိသောဘဝကိုပိုင်ဆိုင်နိုင်မည်ဖြစ်ကြောင်းလူငယ်များလေ့လာသင်ယူသင့်သောအချိန်တွင်ကောင်းမွန်စွာသင်ယူလေ့လာမှမိမိတို့ဘဝမှာတန်ဖိုးရှိတဲ့ဘဝကိုရှောက်လန်းနိုင်မည်ဖြစ်ကြောင်းနှင့်လူငယ်များအသည့်အမြင်လဲမှားစွာဖြင့်လက်မှားမရအောင်မိမိကိုယ်တိုင်အသည့်တရားဖြင့်ထိန်းသိမ်းရမည်ဖြစ်ကြောင်းသိပညာပေးဆွေးနွေးခဲ့ပါသည်။ယခုတည်ရင်ကိုတောင်းကလာပါမြို့နယ်ပြန်ဆက်ရုံမှာပြပူထားခြင်းဖြစ်ပါတယ်ရှင်။